ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ရဟတ်ယာဉ်တွေနဲ့တခြားပစ္စည်းကိရိယာတွေကိုအိန္ဒိယစစ်တပ်ကိုရောင်းဖို့အမေရိကန်နဲ့အိန္ဒိယကြားလက်မှတ်ရေးထိုးမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့သမ္မတထရမ့်ကအမတ်ဒါဘက်မျိုးကအာကစားကွင်းကြီးမှာပြည်သက်တသိန်းကျော်ကိုမိန့်ခွန်းပြောကြားခဲ့တာမှာအမေရိကန်နဲ့အိန္ဒိယကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအရစစ်လက်နက်ပစ္စည်းတွေရောင်းမယ်လို့အခုလိုပြောကြားသွားခဲ့ပါတယ်
။ As we continue to build our defense cooperation,The United States looks forward to providing India with some of the best and most feared military equipment.
နိုင်ငံစစ်ရေးပူးပေါင်းဆောင်ရွက်မှုကိုဆက်လက်တည်ဆောက်နေတာနဲ့အတူကမ္ဘာပေါ်မှာအကောင်းဆုံးနဲ့ခေတ်အမီဆုံးအမေရိကန်စစ်လက်နက်ပစ္စည်းတချို့ကိုအိန္ဒိယကိုရောင်းချသွားမယ်လို့သမ္မတထရမ့်ပြောကြားသွားတာဖြစ်ပါတယ်။အစ်စ်မြင့်လေကြောင်းရန်ကာကွယ်ရေးစနစ်အပြင်လက်နက်တပ်ဆင်ထားတဲ့အဝေးထိန်းဂျင်တွေရောလက်နက်မပါတဲ့အဝေးထိန်းလေယာဉ်တွေကိုပါရောင်းချသွားမယ်လို့သမ္မတကကြေညာသွားပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးအတူလက်တွဲဆောင်ရွက်သွားဖို့နှစ်နိုင်ငံလုံးတန်တိတ်ထန်ခိုင်ပါတယ်လို့လည်းအမေရိကန်သမ္မတကပြောကြားခဲ့ပါတယ်။အိန္ဒိယနဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာအခြေအတင်ဖြစ်နေချိန်တွားရောက်တဲ့အခုခီးစဉ်မှာကုန်သွယ်ရေးသဘောတူညီချက်ကိစ္စမပါဝင်ဘူးလို့သမ္မတထရမ့်ကအစောပိုင်းကပြောထားပေမဲ့ဒီကနေ့မိန့်ခွန်းပြောကြားစဉ်မှာတော့အိန္ဒိယနဲ့အကြီးအကျယ်ဆုံးကုန်သွယ်ရေးသဘောတူညီချက်ရရှိအောင်လုပ်မယ်လို့ကတိပြုခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းအိန္ဒိယဟာအမေရိကန်အတွက်အခွင့်အလမ်းသစ်တစ်ခုအနေနဲ့ပေါ်ထွက်လာလိမ့်မယ်လို့ဆိုပြီးကုန်သွယ်ရေးသဘောတူညီချက်အတွက်အကောင်းမြင်ပြောကြားသွားပါတယ်။အဆင့်အလားအရမိတ်ဖက်တွေဖြစ်တဲ့နှစ်နိုင်ငံပေါင်းပြီးတော့ကမ္ဘာကြီးငြိမ်းချမ်းရေးလုံခြုံရေးတိုးတက်ရေးတွေကိုအတူတကွဆောင်ရွက်သွားနိုင်မယ်လို့ဝန်ကြီးချုပ်မိုဒီကဆိုပါတယ်။သမ္မတထရမ့်နဲ့သမ္မတကတော်မလာနီယာထရမ့်တို့ဟာဒီကနေ့အိန္ဒိယနိုင်ငံကိုရောက်ရှိလာပြီးမကြခင်မှာပဲလွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီနေထိုင်သွားတဲ့နေအိမ်ကိုဝန်ကြီးချုပ်မိုဒီနဲ့အတူတွားရောက်ခဲ့ပါတယ်။အဲဒီနောက်တောင်းတဖြဖြကြိုဆိုနေကြတဲ့ပြည်သက်ကြီးကိုမိန့်ခွန်းပြောကြားခဲ့ပြီးတဲ့နောက်မှာတော့နိုင်ငံမြောက်ပိုင်းအဂရာမြို့မှာရှိတဲ့တာချ်မဟာဂူဘိမံကိုသမ္မတထရမ့်တွားရောက်ပါတယ်။အခုညပိုင်းကျရင်တော့နယူးဒယ်လီမြို့တော်ကိုတွားမှာဖြစ်ပါတယ်ရှင်။